သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နေမီအင်ပါယာကြီးမာတဲ့ရှမ်းပြည်နယ်ကိုပုံဖော်လေးရှိတိုင်းမတူကွဲပြားတဲ့လူမျိုးစုတွေကြားကပဋိပက္ခဟာအမြဲတစေပါဝင်လေးရှိပါတယ်ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းတခြားအစုအဖွဲ့အသီးသီးခြားတိုက်ပွဲတွေကြားမှာပြည်သူအများစုဟာလည်းစစ်ပေးရှောင်ဘွားကနေယုံမထွက်နိုင်သေးပါဘူးမြောက်ဖက်ချမ်းမှာတော့တအားမျိုးသားလူမျိုးရေးတက်မတော် TNL မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDA ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSC အမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် NDAA PSC အဖြစ်လက်ရှိအချိန်ထိအခြေပြုလှုပ်ရှားနေကြတာပါတောင်ဘက်ပိုင်းမှာတော့နာမည်ကြီးလက်နက်ကိုင်အုပ်စုတွေဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးပါတီ RCSS ရှမ်းပြည်တုတ်တရေးပါတီ SSPB ပုဂ္ဂိုလ်အမျိုးသားအဖွဲ့ချုပ် PNO PNE နဲ့ PNL PNLA တို့ကရှိနေတာပါစစ်တပ်ကအဓိကကြိုးကန်ချေလဲဖို့ကြိုးစားထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA မှာတော့ PNL PNLA နဲ့ RCSS တို့ကလက်မှတ်ရေးထိုးထားခဲ့ပါတယ်တကြပြက်စစ်တဲ့အာနာသိ၃နှစ်နီးပါအချိန်မှာတော့စစ်ကောင်စီနဲ့၈နှစ်ကြာအပြစ်ခတ်ရက်စဲထားခဲ့တဲ့ PNL က NCA ပြက်ပြဲသွားပြီဖြစ်တယ်လို့အခုလ26ရက်ကထုတ်ပြန်လိုက်ပါတယ် PNL ရဲ့နာယကဘူမူကြီးခွန်အုတ်ကက
ကျွန်တော်ဘလို့ရန်သူဆိုတော့သတ်မှတ်ပြီးတော့တိုက်ဆိုင်ရန်ရှာတာလည်းမရှိပါဘူးကျွန်တော်တို့ကိုဒေဘကိုထိန်းသိမ်းဖို့အချိန်တွေပဲရှိပါတယ်ကျွန်တော်တို့ကလူထုမျက်နှာမှာကြောက်လို့ဆိုပြီးတော့ကျွန်တော်တတ်ပါကာပေးတဲ့အနေနဲ့လူထုကကာကွယ်ဖို့အနေနဲ့ဝင်လိုက်တာပါ။ဒါကြောင့်မြို့ထဲရောက်တော့အလုံးရောပြီးတော့ပုံကျဲခံရတယ်ပါကြတယ်ဆိုတော့ဒီခံမှုတွေပါဖြစ်လာတယ်လို့ယူဆပါတယ်။ပြင်းရင်ဒီဘက်ကပြေးလာတဲ့တစ်ပတ်တည်းအလုံးကိုကျွန်တော်ဆောင်းလျှောက်ထားတယ်၊ပြေးမွေးထားတယ်၊ကုညီထားတယ်။အခုကျွန်တော်နေတဲ့ဘက်ကတိုက်ပွဲကရောက်လာတော့ကျွန်တော်တို့လည်းသူတို့တို့ရချေရပဲပိုးရမှန်းတော့မသိတော့ဘူးကြက်တော့
ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဟုတ်ပုံမျိုးနဲ့စံဖူးရွာမှာဇန်နဝါရီ22ရက်က PNL PNL ရင်တက်ကိုစစ်ကောင်စီနဲ့လက်အောက်ခံပအုပ်ပြည်သူစစ်အဖွဲ့တွေကတာစီယာကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါကြောင့် PNL ဘက်ကစစ်ကောင်စီနဲ့ညှိနှိုင်းခဲ့ပေမဲ့သဘောတူညီမှုမရရှိပဲနောက်တနေ့မှာ PNL ဌာနချုပ်နဲ့ညီတဲ့နောင်ချော်ရွာကိုစစ်ကောင်စီကလက်ရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။NCA စာချုပ်ကိုလက်ရှိအချိန်ထိမချိုးဖောက်ဖယ်ရက်တည်ခဲ့ပေမယ့်အာမခံချက်ရှိတဲ့နိုင်ငံရေးရလက်မရခဲ့ဘူးလို့ PNL ဘက်ကဆိုပါတယ် PNL ဟာစစ်ကောင်စီဖိတ်ခေါ်တဲ့ NCA ရှင်းနှစ်ပြည့်နှစ်ပတ်လည်းမှာလည်းတက်ရောက်ခဲ့သလိုအခုလ9ရက်တုန်းကလည်း NCA လက်မှတ်ရေးထိုးထားတဲ့ EAO 9ဖွဲ့နဲ့ညီချင်းရေးဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့တာပါမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်စန်နီကတော့ NCA ပြက်ပြဲရတာစစ်တပ်ရဲ့ဂရုမတည်မှုတွေကြောင့်လို့သုံးသပ်ပြောဆိုပါတယ်
။ဒီ NCA မှာပါဝင်တဲ့အချက်လက်ကိုစတင်ချိုးဖောက်လိုက်တာကလည်းစစ်တပ်ပဲဖြစ်တယ်။ NCA မှာကနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးဖို့အတွက်လမ်းပြမြေပုံအတိအကျပါတယ်။ဒါပေမဲ့2020ခုနှစ်ဘယ်လိုလဲတည့်ရနေမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးရနောက်ပိုင်းမှာတော့အားလုံးပြက်ပြဲသွားပြီ NCA ကိုလက်မှတ်ထိုးခဲ့တဲ့တိုင်းသာတော်လှန်ရေးအဖွဲ့အစည်းတွေကလွတ်တော်ပြင်ပကနေတိုင်းပြည်ရဲ့ပြန်လည်တည်ဆောက်မဲ့ပြည်တော်စုပြပြန်လည်တည်ဆောက်မဲ့လမ်းကြောင်းတစ်ခုပေါ်မှာရှောက်ခဲ့ကြလာအဲ့ဒါလဲစစ်တပ်ကြောင့်ပဲပျက်စီးသွားခဲ့ရတာပဲအဓိကပြဿနာကစစ်တပ်ကြီးစိုးရေးအသေးခေါ်စစ်အာဏာရှင်စနစ်ပြန်လည်သွတ်သွင်းမဲ့အတွေးခေါ်တွေကြောင့်ဒါတွေကဖြစ်ခဲ့တယ်အဓိကတရားခံလို့ပြောမယ်ဆိုလို့ရှိရင်တော့စစ်တပ်ပဲဖြစ်တယ်လို့ကျွန်တော်ကတော့တင်ပြချင်ပါတယ
် PNL PNL ထင်းချုံရနယ်မြေတွေဖြစ်တယ်ပင်လောင်မျိုးစီဆိုင်မျိုးဟုတ်ပုံးမျိုးနယ်တွေမှာမှာစီဆိုင်နဲ့ဟုတ်ပုံးမျိုးနယ်တွေတဲကကြေးရွာတွေမှာစစ်တပ်ကအကြိမ်20ထက်မနည်းလေကြောင်းတိုက်ခိုက်နေတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်လေရက်ကြာရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တဲ့စီဆိုင်မြို့နယ်ကိုတော့ PNL ကသိမ်းပိုက်နိုင်ပြီဖြစ်တယ်လို့လည်းဇန်နဝါရီ28ရက်ကထုတ်ပြန်ခဲ့ပါတယ်။အင်အားရာခနဲလောက်ရှိတဲ့ PNL ရဲ့အတွက်ဒီလိုရက်ပိုင်းအတွင်းသိမ်းပိုက်နိုင်ဖို့ကကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF တွေအပြင်မဟာမိတ်အင်အားတွေရှိနိုင်တယ်လို့စစ်ရေးအကြက်ခတ်တွေကသုံးသပ်ထားပါတယ်။ ရှမ်းပြည်တောင်ပိုင်းအတွင်းမှာလည်းပြီးခဲ့တဲ့ရက်ပိုင်းကတိတ်ပိုင်နိုင်ခဲ့တဲ့စီဆိုင်မြို့ဟာရှမ်းတောင်စစ်စင်ရေးရဲ့ပထမဆုံးအောင်မြင်မှုတစ်ခုပါမြို့သိမ်းနိုင်တာနဲ့အတူပဋိပက္ခအခြေအနေတွေကြောင့်အယက်သားတိတ်ဆုံးမှုတွေလည်းရှိနေသလိုရှမ်းတောင်ဘက်ကိုဆစ်ဆောင်လာကြတဲ့ကယင်းတီတွေအပါအဝင်ရှမ်းတောင်ဒေသခံတိန်ချီဘေးလွတ်ရာကိုပြောင်းရွှေ့နေရတယ်လို့သိရပါတယ်ဆစ်ရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီး PNL တပ်ဖွဲ့ဝင်တူက
ဟုတ်တယ်အာရှင်းချောင်ကြတဲ့အများကြီးပဲပဋိသဒ္ဒံပဲနေရာပေါင်းစုံရွှေ့ကြတယ်လူတွေအများကြီးပဲနကုဆစ်ချောင်ဟောင်းဒေသခံကလုံးပေါင်းဆောင်တော့လူရတော်တော်များဒေသခံကကအဲတောင်ကနန်းလောက်ရှိတယ်တောင်ဝင်းကျင်လောက်ရှိတော့အခုဒေသခံကလည်းမရှိဘူးဆိုတော့တင်းနီးပါလောက်ရှိမယ်တဲ့ဆက်ချောင်လိုက်ရတာပေါ့လေ
အခုတော့တော်လို့တယ်ဗျာမူကာလည်းမရှိကြဘူးစားစရာတော့ပါကြတာတော့မသိဘူးရုပ်တရက်ပြေးဖြစ်တော့ရုပ်တရက်ပြေးကြတော့လေနေစရာတော့တော်ခက်တယ်တဲ့လူတွေအများများတော့လေဘယ်နာသာသူ့တော်တယ်မနီလူရှိတယ်အင်မကနေတယ်လို့အဆုံးပဲဗျာသူတို့လည်းအဆင်ပြေတယ်လို့ရှောက်ပြေးရတယ်လူရချူရပြေးကြတာပဲရေချီဆိုတော့ဆနိုင်ခါတို့နေစရာတော့စေဝါတော့ကျောကကျွန်မယူကောင်းလို့စေဝါဆိုတော့ဘယ်လိုလူလူပြရမလို့မသိဘူးစိုက်တယ်ကလုံးပိတ်နေတယ်လေ
စစ်တပ်လက်အောက်ခံပြည်သူစစ်တွေဖြစ်တဲ့ PNO PNA တို့တိုက်ပွဲဖော်ဆောင်လာတဲ့အပေါ်ပဟုလူမျိုးအချင်းချင်းပြစ်ပခဖြစ်လာမှာကိုလည်းပြည်သူတွေကစိုးရိမ်နေကြပါတယ်ပဟုအမျိုးသားဖက်ဒရယ်ကောင်စီ PNFC ကလည်းလူမျိုးချင်းပြစ်ပခတွေမဖြစ်ဖို့ဇန်နဝါရီ28ရက်ကထုတ်ပြန်ထားပါတယ်လက်ရှိအခြေအနေတွေအတွင်းပဝုအမျိုးသားအချင်းချင်းအပြန်အလှန်တိုက်ခိုက်တာတွေမလုပ်ဘဲပြည်သူစစ်တွေအနေနဲ့လည်းအမျိုးသားလွတ်မြောက်ရေးလမ်းကြောင်းပေါ်ကူပြောင်းလာဖို့ PNFC ကတိုက်တွန်းထားပါတယ်ဆီအာနာရှင်ကိုခုခံတော်လှန်နေရင်နှစ်ပေါင်းများစွာအချင်းချင်းတိုက်ခိုက်နေကြတဲ့ရှမ်းအဖွဲ့တွေကြာတကြပြန်တိုက်ပွဲတွေပြန်လည်လာမှကိုလည်းဒေသခံတွေမလိုလားကြပါဘူးပဝုအမျိုးသမီးတဦးဖြစ်တဲ့မတ်ကျဲစင်ကတော့ပဝုအဖွဲ့အစည်းတွေအနေနဲ့ပြည်သူတွေဘက်ကိုငှက်ကြည့်ပေးကြဖို့တောင်းဆိုထားပါတယ်
။ပိုးချင်းချင်းပြန်တိုက်ရတာကတော့ဒါမှဖြစ်သင့်ဘူးလို့တော့မြင်တယ်။ဥမာရှိနေတဲ့အဖွဲ့နှစ်ဖွဲ့ပေါ်လင်းနော်။ပိုးလူထုအတွက်ပိုးမျိုးသားရေးကိုချစ်ချူပြီးတော့တည်ရှိနေတဲ့အဖွဲ့အစည်းနှစ်ဖွဲ့စလုံးဖြစ်တယ်ပေါ်လင်းနော်။တို့ပေမဲ့ခုလိုမျိုးချင်းချင်းပြန်တိုက်တာကတော့ပြန်မကောင်းဘူးလို့တော့မြင်တယ်။သူတစ်ဖက်တိုက်တယ်ဆိုတာကတော့ဘယ်ဖွဲ့အစည်းပဲဖြစ်ဖြစ်ပေါ်လင်းပြန်ကြည့်လိုက်မယ်ဆိုရင်ကိုအဖွဲ့အစည်းရေးကိုဥတည်သွားတာလားဒါမို့ပအိုးနိုင်ငံရေးကိုဥတည်သွားတာလားပအိုးမျိုးသားရေးကိုဥတည်သွားတာလားဆိုတဲ့ဟာမျိုးပေါ်လင်းတော့ခုဆိုရင်ပအိုးတွေအနေနဲ့ဆိုပအိုးတွေလူချင်းတဲ့နိုင်ငံရေးမျိုးမှချက်ကပါလဲသူတို့ရဲ့အချင်းချင်းတိုက်တဲ့ပုံမှာပအိုးလူထုတွေကိုတုံးချက်ခံဖြစ်စေရတဲ့မျိုးမဖြစ်စေချင်ဘူးပေါ်လင်းတော့ဥပမာတစ်ဖက်ကလည်းပအိုးမျိုးသားတွေတနေ့မြေလုံးချုံရေးအတွက်ဆိုပြီးတော့စစ်သားစုဆောင်တဲ့တွေရှိတယ်တစ်ဖက်ကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းဒါပအိုးမျိုးသားရေးအတွက်ဖြစ်တယ်ဆိုတဲ့ဟာမျိုးတော့ဖြစ်ပြန်ရောနှစ်ဖက်စလုံးကပြောတဲ့စကားတွေအသေးတော့မကွာကြပေမဲ့အချင်းချင်းပြန်တိုက်တဲ့ပုံမှာဆိုရင်တော့ကျွန်တော်တို့လူထုအနေနဲ့ဆိုရင်တော့တန်တရာဖြစ်ဆက်ကောင်းတယ်ပေါ့လေနော်ပိုးမျိုးသားရေးကိုတကယ်ဥတီသွားတယ်ပိုးမျိုးသားရေးကိုပဲချေချွတယ်ဆိုရင်တော့အချင်းချင်းညီနိုင်စေချင်တယ်စကားပြောစေချင်တယ
်2015နောက်ပိုင်းလောက်ကစပြီးအနာသိန်းကာလလက်ရှိအချိန်ထိ RCSS နဲ့ PNL တို့တိုက်ပွဲတွေကြိုကြာကြိုကြာဖြစ်ခဲ့ပါတယ်2029စစ်စင်ရေးစတဲ့တလအကြာမှာတော့RCSS SSE နဲ့ SSBB SSA တို့ကအပြစ်ခတ်ရစဲကြောင်းသဘောတူခဲ့ပေမဲ့ဒီအပေါ်ပြေဝရတဲ့ယုံကြည်မှုမရှိဘူးလို့ဒေသခံတွေကဆိုကြပါတယ်စစ်ကောင်စီနဲ့တိုက်ခိုက်ဖို့အတွက်လက်ရှိအချိန်မှာတော်လရေးပကံဤ PNL လို့ပါဝင်လာတာကိုတော့အိပ်ပျော်နေတဲ့ကြာကြီးနိုးလာပြီဖြစ်တယ်လို့တင်စားပြောဆိုကြပါတယ်ဝမ်းမြောက်ကြောင်းထောက်ခံအားပေးကြပေမဲ့ကွဲပြားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့မတည့်မြတ်မှုတွေကြောင့်ပအုပ်လူမျိုးစုတွေလိုချင်တဲ့ပအုပ်ပြည်နယ်ဖော်ဆောင်နိုင်ရေးလမ်းစဉ်ကိုရှောက်ဖွေနိုင်ဖို့ကိုလည်းပြည်သူတွေကတိုက်တွန်းနေကြတာပါနိုင်ငံရေးလီလာတုံသက်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့
PNO နဲ့ PNL လိုမျိုးပေါ့သူတို့ကနိုင်ငံရေးရည်တည်ချက်မတူကြဘူးဒီအချိန်မှာတော့ကျွန်တော်တို့ကဘုံရန်သူကြီးထင်ရှားတယ်ဆိုတဲ့သဘောနဲ့ကျွန်တော်စစ်ကောင်စီကိုတိုက်ခိုက်ချေမှုန်းဖို့ဆိုတဲ့ဟာအားသာနေပြီနဲ့တကယ်လို့အဲ့ဘုံရန်သူဆိုတဲ့ဟာကတချိန်ချိန်မှာကျွန်တော်တို့အားယော့သွားမှာပဲအဲ့လိုပျောက်သွားတဲ့အချိန်ကြရင်ကျွန်တော်တို့အဲ့ဘုံရန်သူတခြားဒီလိုမျိုးတမိုင်းကြောင်းရာနေနေရဒါမှမဟုတ်ကျွန်တော်စီးပွားရေးအကျိုးမြတ်တွေရဒါမှမဟုတ်ဒီတဘာဝအေးမြဲခွဲဝေမှုဆိုင်ရာအရာစတဲ့ဟာတွေအားသာကြီးကအခုချိန်မှာ ပြဿနာတော့မဖြစ်သေးဘူးအကြီးကြီးကျယ်ကျယ်ပေါ့နော်ဒါပေမဲ့အဲ့ဒါပြဿနာဖြစ်ဖို့အတွက်မိစားတွေဆိုတဲ့ဟာကိုကျွန်တော်တို့မြင်တတ်ဖို့လိုတယ်အဲ့လိုကိစ္စတွေကိုကျွန်တော်တို့ကအခုကလေးကတိုင်ကြွဖြေရှင်းနိုင်ဖို့စိတ်ညှိနှိုင်းနိုင်ဖို့လိုတယ်တစ်ဖက်မှာလည်းကျွန်တော်တို့အဲ့ပူပေါင်းမှုတွေလုပ်နေတဲ့အချိန်မှာအဲ့လိုကိစ္စတွေရှိခဲ့တဲ့အတွက်ကြောင့်မို့ဒီပူပေါင်းစစ်ဆင်ရေးတို့ဒီလိုမျိုးတိုက်ပွဲထိန်းသိမ်းတာတို့ပြီးရင်အငယ်ငယ်ဒေသခံလူထုရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနိုင်ဖို့ဆိုတဲ့ဟာကကျွန်တော်တို့ကကျွန်တော်ပြောရဲနားလည်မှုတွေတစ်ဖက်နဲ့တစ်ဖက်သဘောတူညီမှုတွေရလာရင်ပို့ပြီးတော့ထိထိရောက်ရောက်နဲ့ပူပေါင်းဆောင်ရွက်နိုင်လိမ့်မယ်မဟုတ်ရင်တော့သူ့အကျိုးကိုကြိုးကြားရဲမှာအဲ့လိုမျိုးပဋိပက္ခတ်တွေအဆက်ကြီးထွားလာပြီးတော့ဂျားတွေကနင့်နာဆုံးရှုံးမဲ့လူပါတော့ကျွန်တော်တို့ပြည်သူလူထုဖြစ်နေမယ်
ရှမ်းပြည်နယ်တောင်ပိုင်းရဲ့ဒေသခံတိုင်းရင်းသားတွေဟာရိုးရာဓလေ့ထုံနှံ့တွေစာတိုက်ပွဲအကျိုးဆက်ရလက်တွေကိုသာရင်ဆိုင်ခဲ့ကြရတာပါဒေသတွင်းမငြိမ်ညက်မှုအခြေအနေကြောင့်အလုတ်ကင်ခွင်းလန်းစာမဲနဲ့တောင်ကျော်တရှာဘိန်းဆိုင်ပြုံမှုကိုလည်းအချို့ကရွေးချယ်ခဲ့ကြရပါတယ်ဒီအခြေအနေတွေကနေလွတ်မြောက်ဖို့အရေးမှာတော့လက်ရှိနေဦးတော်လှန်ရေးကာလဟာသူတို့အတွေ့ဒီမိုကရေစီလမ်းစာအဖြစ်ယုံကြည်နေကြစေပါဒီတဲ့ရင်ဆောင်မကိုတန်လွင်ခက်ခက်ပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ